မနေ့နိုဝင်ဘာလ16ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာပထောင်မဲဆန္ဒရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်နှင်းသက်ကကုန်စည်နှုံးတွေတက်နေတာကိုထိန်းချုပ်ဖို့အစီအစဉ်ရှိမရှိဆိုတဲ့မေးခွန်းအပေါ်စီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနရဲ့ပြည်တော်စုဝင်ကြီးဒေါက်တာတန်းမြင့်ရဲ့အဖြေနဲ့ပတ်သက်ပြီးဝေဖန်မှုတွေမြင့်နေတာဖြစ်ပါတယ်။ပြည်တော်စုဝင်ကြီးဒေါက်တာတန်းမြင့်ကငွေကြေးဖောင်းပွားမှုအခြေအနေတွေကုန်စည်နှုံးဘာကြောင့်တက်ရတယ်လဲဆိုတဲ့အကြောင်းအရင်းတွေကိုအသေးစိတ်ဖြေကြားခဲ့ပေမဲ့ကုန်စည်နှုံးတက်နေတဲ့အပေါ်ထိန်းချုပ်ဖို့အစီအစဉ်ရှိမရှိဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီးသူ့ရဲ့အဖြေကတော့
ကုန်စည်နှုံးများကိုဆိုအားကတိုက်ရိုက်ထိန်းချုပ်ဆုံးဖြတ်ပေးခြင်းမပြုဘဲရောင်းလိုအပ် supply နဲ့ value add demand တို့ကိုမူတည်ပြီးတတ်မှတ်ဆုံးဖြတ်ခြင်းဖြစ်ပါသဖြင့်ထိန်းချုပ်ခြင်းပေါ်သာဆောင်ရွက်ပေးလက်ရှိပါကြောင်းနဲ့ဈေးကွက်စီးပွားရေးစနစ်ရကုန်စည်နှုံးအဆိုးရွားမှတိုက်ရိုက်ထိန်းချုပ်ရန်မသိပါကြောင်းရှင်းလင်းတင်ပြပါတယ်
ဒါကတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနရဲ့ပြည်တော်စုဝင်ကြီးဒေါက်တာတန်းမြင့်ရဲ့အဖြေပါရှင်တကယ်တော့မြန်မာနိုင်ငံမှာအခုဆိုရင်အခြေခံစားကုန်တွေဒါမှကရွှေဈေးနဲ့အတူဒေါ်လာဈေးတွေကလည်းစံချိန်ချိုးလောက်အောင်အဆမတန်မြင့်တက်နေပါတယ်။မနေ့ကလွှတ်တော်အတွင်းဆွေးနွေးခဲ့ကြတဲ့ကုန်ဈေးနှုန်းပြဿနာနဲ့ပတ်သက်ပြီးတော့ယနေ့ခေတ်မဂ္ဂဇင်းရဲ့အက်ဒီတာချုပ်ဦးသက်စင်ရဲ့အမြင်က
ဟုတ်ပါရှင်မေးတဲ့တော့ကိုယ်စလေမေးခွန်းကလည်းနည်းနည်းလွဲနေတယ်။လွဲနေဆိုတော့ तू ကဘလို့ထိန်းချုပ်မလဲပေါ့နော်။အမှန်ကတော့ဒီဝန်ကြီးပြောသလိုပေါ့ဝန်ကြီးကလည်းထိန်းချုပ်မလွဲဘူးဆိုတာမှန်တယ်။ဒါပေမဲ့တစ်ဖက်ကဝန်ကြီးကသိရမှာဒီကိစ္စအတိုင်းညီမှာကြည့်ကြည့်ဒုက္ခဖြစ်နေတဲ့ကိစ္စပေါ့နော်။ဒါလနဲ့ချီနေပြီးတိုင်းပြည်မှာကုန်စည်နှုန်းတွေကြီးကြီးတက်နေရယ်ဒေါ်လာဈေးကြီးလည်းကြီးကြီးတက်နေရယ်ဆက်ဆက်သုံးစီလည်းဈေးကြီးတက်နေဆိုအဲ့ဒီပြဿနာတိုင်းပြည်လုံးတကယ်ဒုက္ခရောက်နေတဲ့ပြဿနာ။ဒါမဖြစ်နေဘူးဖြေရှင်းရမယ့်ပြဿနာဖြစ်တယ်။ဒီဟာကပြည်သူတွေလုံးဝသိကျင်နေတဲ့မိကုံဖြစ်တယ်။အဲ့ဒီမိကုံဖြေပေးရမယ့်တောင်းဝန်သူ့မှာရှိတယ်ပေါ့။ဆိုတော့မိကုံမှားတော့မိကုံမှားတဲ့အတိုင်းသူပြန်ဖြေရဆိုတော့ဒါတာဝန်ယူရမှာမကြောက်ဘူးနော်။အဲ့သူတာဝန်ယူရတကယ်တာဝန်ခံနေတဲ့ပုဂ္ဂိုလ်ဆိုရင်တိုင်းပြည်မှာဖြစ်နေတဲ့တက်ကြီးတဲ့ပြဿနာမရှိဘူး။ဒီပြဿနာကိုမင်းညနေဖြည့်ရှင်းပြရမယ့်အချိန်မှာ तू ကဘလို့ကဖိနေတခြားအချက်လက်တွေစောက်ပြောနေရဟာတော်တော်မမေ့ရကြတာပေါ့တိုင်းစီပွားရေးကတခြားသောကိစ္စတွေဥပမာဖြစ်ကျွန်တော်ငင်းချမ်းရေးတို့เนาะတခြားဒီဥပပြင်ဆင်ရေးတို့ဘာလို့အဲ့ဟာကြီးကရေရှည်လောက်ရမယ့်ကိစ္စစီပွားကိစ္စရေရှည်လောက်ရမယ့်ကိစ္စမျိုးတချင်းဝင်လောက်မှာအဖြစ်မနေချက်ချင်းဖြည့်ရှင်းပြရမယ့်ကိစ္စဒီကိစ္စကိုအားလုံးကပြည့်စုံကြုံပြုနေရမိတဲ့အချိန်မှာလည်းကိုလိုဒီလိုလုပ်နေရဆိုတာတော်တော်မမေ့ရကြတယ်ပြည်သူအစိုးရတို့ပြောတဲ့အချိန်မှာဒီလိုမျိုးလုံးပင်မှုကျွန်တော်ထင်တယ်အဲ့တော့ဝကြီးမှလည်းတာဝန်ရှိတယ်တွတ်တော်ကိုယ်စားလေးမှလည်းတာဝန်ရှိတယ်ဒီကိစ္စကချက်ချင်းလည်းငင်းကိုဖြေရှင်းပြရမယ့်ကိစ္စဖြစ်တယ်ဒီလိုမျိုးစင်ဝွေးရန်ဆောင်လို့တဲ့ကိစ္စမျိုးကတော့မသိတော့ပါဘူးတိုင်းပြည်တော်နစ်နာပါတယ်ကျွန်တော်အဲ့ဒါပြောရမှာ
စီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးရဲ့ကုန်စည်နှုန်းနဲ့ပတ်သက်တဲ့အဖြေဟာမိကုန်းနဲ့လွဲနေတဲ့အတွက်ဆိုပြီးတော့လည်းလွှတ်တော်ကိုယ်စားလေးကထပ်ဆင့်မိကုန်းနဲ့မေးခဲ့ပါတယ်ဒီမိကုန်းနေနဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌဦးဝင်းမြင့်ကဒီကိစ္စဟာကြေပြန့်တဲ့အတွက်နောက်ထပ်ဖြည့်ရှင်းနိုင်ဖို့ဝင်ကြီးဌာနအနေနဲ့အသင့်ဖြစ်တဲ့အခါမှာသက်ဆိုင်ရာကိုယ်စားလှယ်တွေကိုအပြေလွှာပို့ပြီးတော့ဖြည့်ရှင်းဖို့ပြောခဲ့တယ်လို့တာဝန်ရှိတဲ့ဝင်ကြီးကလည်းကြေကြေပြန့်ပြန့်ဖြည့်ရှင်းနိုင်ဖို့အတွက်နောက်တစ်ချိန်မှသာခွင့်ပြုပေးဖို့ဆိုပြီးတော့မေတ္တာရပ်ခံခဲ့ပါတယ်။ဒီအခြေအနေတွေပေါ်မှာဆိုင်ရေးဆရာမဒေါ်မွန်မွန်မြတ်ရဲ့အမြင်ကတော့
ကျွန်တော်ဖတ်ရတဲ့အရာတော့ဘောနောဦးဝင်းမြင့်ကိုယ်တိုင်ဟိုလွတ်တော်ဥစ္စာကိုယ်တိုင်ဝင်ပြောထားတာတော့ဒါအကြည့်ကြတဲ့အဖြေပေးဖို့လိုအပ်တယ်ပေါ့နော်ပေးထားတဲ့အချိန်တွေမှာဆိုရင်ဟာမျိုးပြီးတော့ကြားရတယ်ပေါ့နော်ဒါကတော့ကိုကြီးကဖြေရတဲ့အမေရဲ့မိကုံကိုဖြေတဲ့အဖြေကမလုံလောက်လို့ဖြစ်ပါလိမ့်မယ်အဲဆိုတော့ဒါကတော့ဝန်ကြီးအနေနဲ့အင်ဂျာနည်းနည်းပို့လို့ပို့လို့ပဲလို့ထင်ပါတယ်ဒီကပို့ပြီးအင်ဂျာကောင်းကောင်းလုပ်နိုင်မယ်ဆိုလို့ရှိရင်တော့ဒီလိုမျိုးလွတ်တော်ထဲမှာလွတ်တော်အမတ်တရဲ့မိကုံကိုဖြေတဲ့အခါမှာပို့ပြီးတော့အစဉ်ကြီးပြေးဖြေနိုင်မယ်လိုအပ်တဲ့အဖြေကိုဖြေရှင်းပြေးနိုင်တယ်မယ်လို့ထင်ပါတယ်
ကိုစင်းနှုံမြင့်တက်နေတဲ့အခြေအနေနဲ့ပတ်သက်လို့သက်ဆိုင်ရာဝင်ကြီးရဲ့အဖြေအပေါ်ဘဝင်မကြသလိုအခြေခံလူတန်းစားတွေရဲ့စာဝတ်နေရေးအခက်အခဲတွေအပေါ်မှာအစိုးရအနေနဲ့ဦးဆောင်ပြီးညှိနှိုင်းဆောင်ရွက်ပေးစီလိုတယ်လို့ရန်ကုန်မြို့ကတူဖြစ်တဲ့ဒေါက်ခင်မြတ်မွန်ကပြောပါတယ
်လူကြီးတယောက်အနေနဲ့အဲ့လိုပြောရတာလားလို့စိတ်ညစ်တယ်လို့တော့ဓာတ်ရိုက်ရှင်းမရရင်အစိုးရဆိုတာတော်ဝိုက်ပြီးရှင်းလေဘလို့ရှင်းမှာတော့တာဝန်တော့ယူမဖြစ်မယ်မြူရင်လက်တန်းလေးတွေကပျောက်ကုန်တော့မယ်လို့ကစွန်းရဲ့ဒစီ200ရေးတခါတလေ300တိဖြစ်သွားတယ်အိမ်နှွန်း3ဆေးတရာဆာအကုန်ဈေးတက်တာနောက်တခါပြုတ်စီတဘူးကို900နဲ့900ဖြစ်တယ်စားပောက်ကုန်တမျိုးတည်းမဟုတ်ဘူးဖြစ်တာတော်တော်ကိုအထိနာနေအဲ့တော့ခိုးတာဆိုးတာလူတာရိုက်တာတွေကပိုးများလာတယ်အဓိကပြောချင်တာတော့ကုန်စည်နှုန်းနဲ့တက်ငယ်မရင်းမှုတော့တည်တည်ချာချာလုံးစေချင်ပြီလို့တော့စုအတွက်တောင်ဆိုးရင်လည်းဘောင်းဆိုလူတွေကအထင်နေမှကုန်ပြီသူ့ကိုအဲ့တော့ကို့မှရှင်းရတာအပေါအောင်ကို့ကအမေစုချစ်သမားအမေစုကြိုက်သမားကိုအင်ရှင်မတွေကဘလောက်တောင်ဈေးသွားတဲ့ချင်းတောင်မှလေကလေးစကားတဲ့ချင်းကလေးကြောင်းယူတဲ့ချင်းလေးတော့ပဲအဲ့ဒါပဲကိုင်းနိုင်တော့ချင်းကြီးမကိုင်းနိုင်တော့ဘူ
းပြုပြင်ပြောင်းလဲရေးတွေလှုပ်လာလို့မြမစီးပွားရေးတိုးတက်လာတာနဲ့အတူကိုစိမ့်နှုံးတွေကလည်းကြီးမြင့်လာနိုင်တယ်လို့ကမ္ဘာဘဏ်အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့နဲ့အတူအာရှဖွံ့ဖြိုးရေးဘဏ်တွေကလည်းကြိုတင်ခန့်မှန်းထားကြတွေရှိပါတယ်အထူးသဖြင့်တော့အစိုးရတဲ့အနေနဲ့ကုန်စည်နှုန်းကိုချက်ချင်းထိမ့်ညှိဆောင်ရွက်နိုင်ဖို့ဟာအလှည့်အမြန်မဖြစ်နိုင်သေးဘူးလို့စာရေးဆရာမဒေါ်မွန်မွန်မြတ်ကထောက်ပြပါတယ်
။ကုန်စည်နှုန်းတက်လာတာကတော့ဒီကွာလုံးမှာဖြစ်နေတဲ့စီးပွားပြည့်ကတ်တွေရဲ့ပြန်ပြန်တက်ရောက်တာရှိရပါပဲ။ဆိုတော့ဒါတွေကလည်းဖြည်းဖြည်းချင်း
လို့ယူမှာပဲရမှာပဲအချင်းကြီးကတော့ဒီ6လအတွင်းပေါ့နော်ဘယ်လိုပြောရမလဲအချင်းကြီးဈေးနှုန်းတွေအကုန်လုံးကြအောင်လုပ်ဖို့မဖြစ်နိုင်သေးပါဘူးနောက်ပြီးတော့အဲ့ဒီနဲ့တပြိုင်နက်တည်းပေါ့နော်ဈေးကွက်စီးပွားရေးစနစ်ထဲမှာဒီတက်ဆိုင်ရာဟိုစီးပွားရေးလုပ်ငန်းရှင်တွေကနေပြီးအစိုးရကိုပူးပေါင်းပြီးလှုပ်ဆောင်ဆောင်ရွက်မှုတွေလည်းလိုအပ်ပါတယ်သူတို့ရဲ့ပူးပေါင်းပေါ့မှုတွေလိုအပ်တယ်ပေါ့နော်အစိုးရတရထဲနဲ့ကုန်စည်နှုန်းတွေထိန်းချုပ်ဖို့လို့လုပ်ဖို့လို့ဆိုတာအိတ်မလွယ်ဘူးထင်တယ်ဆက်စားရပတ်မှုတွေရှိလိမ့်မယ်ဆက်စားရဟိုပြဿနာတွေဆိုလောက်ကရမယ်ကိစ္စရှိလိမ့်မယ်မှာ
လူဒန်းစားကွာဟမှုကြီးရဲ့မြန်မာနိုင်ငံထဲမှာအများစုဖြစ်တဲ့အခြေခံလူဒန်းစားတွေရဲ့စာဝင်နေဟာခက်ခဲနေပြီးတော့ဒီကရက်ကလည်းအတော်လေးရိုက်ခတ်မှုရှိနေတာပါအထူးသဖြင့်တော့အစိုးရအနေနဲ့ကုန်စည်နှုတ်ကြီးမြင့်လာနေတဲ့ပြဿနာဟာဘာကြောင့်လဲဆိုတာကိုဦးဆောင်ပြီးတော့စုံစမ်းသင့်တယ်လို့88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်တဲ့မမီမီကလည်းပြောပါတယ်အထူးသဖြင့်တော့ပြည်သူလူထုရဲ့ဘဝလွတ်လပ်လုံခြုံစွာဖွံ့ဖြိုးတိုးတက်နိုင်ဖို့ဟာအရေးကြီးတယ်လို့လည်းဆိုပါတယ
်အထူးကနိုင်ငံတနိုင်ငံမှာအဲစနစ်တစ်ခုကိုပေါ့နော်အထူးကထိန်းဆုပ်နိုင်တာကတော့အစိုးရတည်းရဲ့ပါပဲအစိုးရကမှထိန်းဆုပ်မှုမရှိဘူးဆိုလို့ရှိရင်ကျန်တဲ့ဒေသူတွေကတာဝန်ယူမလဲဘယ်ဖွဲ့စည်းတွေကတာဝန်ယူမလဲပေါ့နော်အဲ့ဒါပြဿနာရှိလာနိုင်တယ်အထူးသဖြင့်ဒီကုန်စည်နှုန်းလိုနေရာမှာကုန်စည်နှုန်းစတဲ့အကြောင်းရင်းဟိုအရင်ဆုံးဒါအစိုးရအနေနဲ့ဘာတောင်းမြစ်တက်လာရတာလဲဆိုရင်အကြောင်းအရာကိုဟို research လုပ်တင်တယ်ဟိုဆိုတော့ဆိုတော့တော့ expert တွေဆိုတော့အစိုးရဝင်ပြီးတာဝန်ပုံပေးတာမဟုတ်ဘူးဒါပေမဲ့ဥဆောင်မှုကတော့အစိုးရကနေဥဆောင်ပြီးတော့အောက်ဘက်ကဒီရက်သက်ဖွဲ့စည်းတွေရောမြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေရောအားလုံးပူးပေါင်းပြီးတော့လုပ်လို့ရတဲ့အလုပ်တစ်ခုပေါ့နော်အဲ့လိုတော့ကျွန်မအနေနဲ့သုံးသပ်မိပါတယ
်ကျွန်မတို့မြန်မာနိုင်ငံမှာတိုင်းပြည်ထဲမှာမငြိမ်မသက်ဖြစ်ပြီးဆိုရင်ကျွန်မမဟုတ်ရင်အပြောင်းလဲတစ်ခုခုရှိတယ်ဆိုရင်ကုန်စည်နှုန်းဟာအတက်သားရှိပြီးတော့အကြမရှိတဲ့ထူးဆန်းတဲ့စနစ်မျိုးနဲ့တွားနေတာဆယ်စုနှစ်တွေကျော်နေပါပြီအခုဆိုရင်နိုင်ငံမှာကောင်းတဲ့အပြောင်းလဲတွေရှိတယ်ဆိုပေမဲ့ကုန်စည်နှုန်းတွေကတရရိပ်မြင့်တက်လာနေတာကြောင့်တမန်အခြေခံလူဒန်းစားတွေအတွက်ပြုပြင်ပြောင်းလဲရေးဆိုတဲ့အသည့်အပွင့်ဘာမှမခံစားရသလိုလဲဖြစ်နေပါတယ်အခြေခံလူဒန်းစားများတဲ့ကျမတို့မြန်မာနိုင်ငံထဲမှာဝင်ငွေနဲ့ကုန်စည်နှုန်းမမျှတာတာကြောင့်သူတို့အတွက်ကောင်းတဲ့ပြုပြင်ပြောင်းလဲမှုအရသာဆိုတာဘာလဲလို့လဲမေးခွန်းထုတ်နေကြမှာဖြစ်ပါတယ်ရှင်